နိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုဖောက်ဖျက်မှုတွေမြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ Reuters သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာအပြစ်မဲ့သူတွေဖြစ်ကြောင်းနဲ့သူတို့နှစ်ဦးရဲ့အမှုစစ်ဆေးစီရင်တာနဲ့ပတ်သက်ပြီးလဲဗြိတိန်နိုင်ငံကအထူးစိုးရိမ်ပူပန်နေတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Jeremy Hunt ကမနေ့တုန်းကတောက်ကြားနေ့မှာပြောဆိုလိုက်ပါတယ်
We want the world to remember these two journalists not just because we believe
ဒီသတင်းတော်နှစ်ဦးကိုကဘာကသတိတရရှိနေစေချင်ပါတယ်သူတို့ဟာအပြစ်မရှိသူတွေလို့ကျွန်တော်တို့ကယုံကြည်နေတာတွေမကပါဘူးဒီနေ့ဟာသတင်းသမားတွေအဖမ်းခံရတဲ့အရေးတွက်တွေတိုးလာတဲ့နှစ်ပါပို့ဆိုတာကအသက်ခံရတဲ့သတင်းသမားတွေလည်းတော်တော်များများရှိနေတဲ့နှစ်ဖြစ်ပါတယ်ပြီးခဲ့တဲ့2019ခုနှစ်တုန်းကအသက်ခံရတဲ့သတင်းသမား80ရှိပြီးအဖမ်းခံခဲ့ရသူသတင်းသမားကတော့326ဦးရှိပါတယ်ဒီအတွက်ကဒီနှစ်မှာပို့ပြီးတော့တိုးမြင့်လာနေပါတယ်လို့ပြည်နယ်ငံကြားရေးဝန်ကြီး Jeremy Hunt ကပြောသွားခဲ့တာပါ CPJ လို့ခေါ်တဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီကအခုလစာမိုက်မှာထုတ်ပြန်ခဲ့တဲ့စာရင်းအရဒီဇင်ဘာလ1ရက်နေ့ထိဖမ်းခံထားရတဲ့သတင်းသမား252ဦးရှိပြီးတော့အသက်ခံရတဲ့သတင်းသမားကအနည်းဆုံး53ဦးရှိတယ်လို့ဆိုပါတယ်ကိုဘလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းခံထားရတဲ့ကိစ္စနဲ့ပတ်သက်လို့ကမ္ဘာအင်အားကြီးနိုင်ငံတွေကစိုးရိမ်ကြောင်းပြောဆိုနေတဲ့အထက်မှာပြည်နယ်ငံကြားရေးဝန်ကြီး Jeremy Hunt ကခရစ်စမတ်ကာလာတွင်ဗီဒီယိုကနေတဆင့်ကိုဘလုံးတို့နှစ်ဦးကိုထောက်ခံကြောင်းမနေ့တုန်းကပြောဆိုလိုက်တာကထူးခြားမှုရှိတယ်လို့ဆိုရမှာပါ